မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မချန်ငယ်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစား권ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထူထောင်ညီလာခံရဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှာမနေ့ကပဲဖြန့်ဝေခဲ့တာပါ။မူကြမ်းထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတွေ့ရှိချက်တွေပေါ်အလွန်အမင်းစိုးရိမ်ကြောင်းဖော်ပြထားသလိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာစိုးရိမ်နဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ဆွေးရအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းညှင်းဆန်ထားတာပါ။ကျူးလွန်သူတွေချို့ကိုလည်းအေးအေးယူမှုတွေရှိသလိုနိုင်ငံတကာကကျွမ်းကျင်သူတွေချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းမြန်မာစိုးရိမ်ကထပ်မံဖွဲ့စည်းထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ကော်မရှင်အနေနဲ့ဗလိုက်မှုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာစံနှင်းနဲ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေသာမကမြန်မာနိုင်ငံတွင်းကချင်းနဲ့ရှန်တန်ရဲသားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီသွင်းကူးပြောင်းရေးအတွက်စစ်တပ်ပါဝင်နိုင်ငံတွင်းကဖွဲ့စည်းရေးအနေနဲ့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အယသအစုရလက်အောက်မှာပူးပေါင်းဆောင်ရွက်ဖို့လိုအောင်ကြောင်းလည်းဖော်ပြထားတာပါ။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စရေးနိုင်ငံမြန်မာပူးပေါင်းဆောင်ရွက်အဖွဲ့ OIC ဥရောပနိုင်ငံပေါင်း2000ကျော်နဲ့ကနေဒါနိုင်ငံတို့ပူးပေါင်းပြည့်စုံထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။